နီပေါ်နိုင်ငံရဲ့လော့ကဒေါင်းမှာမြန်မာနိုင်ငံသားတချို့မမျှော်လင့်ပဲပြိမိနေပြီးမြန်မာပြည်ပြန်လိုပင်မဲ့ကဲဆဲသူမဲ့နေတာကြောင့်သူတို့ဒုက္ခကိုစာနာပြီးမြန်မာအစိုးရကတနည်းနည်းနဲ့ကူညီကဲဆဲပေးစီလိုကြောင်းကာထမန်ဒူမြို့တော်ရောက်မြန်မာပြည်သားတွေကတောင်းဆိုလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ကမ္ဘာနိုင်ငံတွေနီးတူနီပေါ်နိုင်ငံမှာလည်းကိုဗစ်ရောဂါကူးစက်မှုပိုတိုးလာခြင်းမတ်လ23ရက်စလို့လူတွေနေအိမ်အပြင်မထွက်ရဆိုတဲ့အမိန့်ကိုနီပေါ်အစိုးရကထုတ်ပြန်လိုက်တာကြောင့်အကြောင်းမျိုးမျိုးနဲ့နီပေါ်နိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းမမျှော်လင့်ပဲပြိမိသွားကြတာပါအခုလိုပြိမိနေတဲ့မြန်မာတွေထဲမှာမိခင်ဆွေမျိုးတွေနဲ့အတူနီပေါ်ကိုဖျားဘူးလာတဲ့တောင်ကူမျိုးကကိုထွန်းအောင်လည်းပါဝင်ပါတယ
်ကျွန်တော်တို့ကမတ်လ9ရက်နေ့တည်းကလာတာရက်20ဆိုပြီးလာလိုက်တာအခုကျွန်တော်လော့ကောင်းပြီးနေတယ်အခု2လကျော်သွားပြီကိုယ်ကျွန်တော်အမေကိုကျွန်တော်ဖျားဘူးခေါ်လာတာကိုအမေကလည်းအသက်60ကျော်နေပြီကျမရေတိတ်မကောင်းဘူးဒုက္ခတွေလည်းရောက်နေပြီပထမဟိုတယ်မှာတဲတယ်ကိုအခုဒိဋ္ဌိပြတ်သွားလို့အမျိုးတွေရှာပြီးတော့မျိုးတွေမှာတဲနေရဗ
ျပြင်ဦးလွင်မြို့မှာသမီးငယ်နဲ့ခင်မွန်းဖြစ်သူကိုထားခဲ့ပြီးထိုင်းမီဟီရိုတက္ကသိုလ်မှာမဟာဘွဲ့လွန်တက်နေတဲ့ចောင်းသူမတ်တီရာဆိုးကလည်းကာထမန်ဒူ School of Law တက္ကသိုလ်မှာစာရန်ပြုစုဖို့ခိတရောက်နေတုန်းပြိမိသွားတာပါလို့ပြောလာပါတယ်
ไทยดีมหิดลတက္ကသိုလ်မှာကျွန်တော်တို့က Master of Human Rights and Democratization ဆိုတဲ့ဥစားကိုတက်နေတာတက်ရင်းနဲ့ကျွန်တော်တို့က second semester အတွက်ကြတော့ partner university တစ်ခုကိုတွားရတာတွားရတော့ကျွန်တော်တို့ကနီပေါ်နိုင်ငံကိုရွေးလိုက်တာပေါ့နော်ပြီးရင်ဒီလိုလာလိုက်တာကျွန်တော်တို့က Master 23ရက်နေ့ကျရင်ပြန်ဖို့ဆိုပြီးလေရင်ဝယ်ထားပြီးသားပေါ့နော်လက်မှတ်အဲ့တော့လေရင်က cancel ဖြစ်သွားတယ်23ရက်နေ့ကလေးကျွန်တော်တို့ပိတ်သွားတာအခုချိန်ထိပြန်လို့ကိုမရဘူးဖြစ်နေတာ
မြမအစိုးရကယ်ဆယ်ရေးလေရင်တွေဆေးလွတ်ပြီးနိုင်ငံသားရောက်မြန်မာတွေကိုကူညီနေတာပါအိန္ဒိယနိုင်ငံဗုဒ္ဓဂါယာမြို့ကိုမြန်မာကယ်ဆယ်ရေးလေယာဉ်တစ်စင်းမေလ29မှာလာဖို့ရှိတာကြောင့်အဲ့ဒီလေယာဉ်သားမိဘကိုဝင်ကြိုပေးမယ်ဆိုရင်ပြဿနာတွေပြေလည်သွားနိုင်တယ်လို့မိရောတက္ကသိုလ်ကျောင်းသူမတ်တီရာဆိုးကပြောပါတယ်ဆို
တော့ကျွန်တော်တို့ကအဲ့ဒီသတင်းတွေ့ကြတယ်နဲ့ကျွန်တော်တို့ကအဲ့ဒီဂါယာလောက်ထိကျွန်တော်တို့သွားနိုင်ပြန်လို့ရမယ်ဆိုပြီးကြိုးစားနေတာပေါ့နော်အခုလည်းကျွန်တော်တို့ပြန်ဂါယာထိသွားဖို့ဆိုပြီးလေယာဉ်လိုင်းတစ်ခုကိုပြန်စီစဉ်တော့လေဈေးကတအားများနေကျွန်တော်တို့ကမတက်နိုင်ဘူးဒေါ်လာ16,000ဆိုတော့လူ10ရဝန်းကျင်နဲ့じゃကျွန်တော်တို့ကမတက်နိုင်ဘူးဆိုတော့ကားနဲ့သွားဖို့ကလည်းကျွန်တော်တို့ကနိုင်ငံဖြတ်ကျော်ရမှာနိုင်ငံနှွေးမဲမဟုတ်တော့ကျွန်တော်တို့ကအိန္ဒိယထဲဝင်လို့ဗီဇာမရှိဘူးလေဆိုတော့အဲ့လိုလေးရှိပြီကျွန်တော်တို့ကဘာလုပ်ရမှမသိတော့ဘူးအဲ့နောက်ဆုံးကျွန်တော်တို့တစ်ခုခုနဲ့ဒီကနေစီစဉ်ပေးပြီးကျွန်တော်တို့ကဂါယာထိပို့ပေးရင်မဆိုးဘူးပေါ့နော်အခုအိန္ဒိယနဲ့နီပေါ်ဆိုတာကြတော့မိမိလေးလေဆိုတော့ဒီဂါယာထိလာကြိုတဲ့အခါမှာမြန်မာနိုင်ငံကနေကျွန်တော်တို့ကတစ်ချက်လာကြိုပေးအဲ့ဒီလေရင်နဲ့ပဲဆိုရင်တခါတည်းနဲ့ကျွန်တော်တို့လည်းပါသွားနိုင်တယ်ပေါ့နော်ကျွန်တော်တို့ကအဲ့လိုမျိုးလေးမျောလင့်တာပေါ့ဒီမိဘမှာရှိတဲ့မြန်မာနိုင်ငံတိုင်ရင်းကိုလေစီစဉ်ပေးလို့ရမလားဒါမှမဟုတ်အဲ့ဒီလေရင်လာတဲ့နေရာတိကျွန်တော်တို့ပို့ပေးလို့ရမလားဆိုကျွန်တော်စာရေးပြီးတော့ပို့လိုက်ပြီးတယ်ပေါ့နော်ဒါပေမဲ့အခုထိတော့ကျွန်တော်တို့ဘာမှမသိရသေးဘူးပေါ့နော်ဂါယာထိသွားနိုင်ဖို့စီစဉ်နိုင်နေဆိုရင်တော့အာအိန္ဒိယတိုင်ရင်းပြောပေးတာတို့မြန်မာနိုင်ငံပြောပေးတာတို့လုပ်ပေးနိုင်တယ်ပေါ့နော်ဒါပေမဲ့ဂါယာထိသွားဖို့အတွက်ကိုကိုယ်တိုင်စီစဉ်ပြီးသွားရမယ်ဆိုတာကြတော့ကျွန်တော်တို့တက်ကလည်းခက်တယ်လေလေရင်ကလည်းကျွန်တော်တို့ကမစီစဉ်နိုင်ဘူးပေါ့နော
်ဒီဘုံမှာပြိမိနေတဲ့မြန်မာနိုင်ငံသားတွေကိုဘယ်လိုကူညီဆောင်ရွက်ပေးဖို့ရှိမလဲသိရအောင်ကာထမန်ဒူမြို့တော်မှာရှိတဲ့မြန်မာတန်ယုံကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းကင်ဖြည့်ဆို့သူမရှိခဲ့ပါဘူးလောလောဆယ်မှာနေပေါ်နိုင်ငံရဲ့လော့ကဒေါင်းကာလကိုဇွန်လ2ရက်နေ့ထိတည်တန်းတိုးရတာကြောင့်အဲ့ဒီရက်နောက်ပိုင်းလော့ကဒေါင်းကာလပြီးဆုံးမှလားလေကြောင်းလိုင်းတွေပြန်ဖွင့်မှလားဆိုတာကတော့မသေးချာသေးပါဘူးဒီတော့အတွင်းမြန်မာပြည်မှာကြံခဲ့တဲ့ကလေးငယ်တွေနဲ့မိသားစုဝင်တွေအတွက်စိတ်ပူနေရတယ်လို့တောင်ငူမျိုးကကိုထွန်းအောင်ကပြောပါတယ
်။ကလေးတွေလည်းကျွန်တော်ထားခဲ့တယ်ကွာအိမ်မှာအပွားကြီးလည်းကြံခဲ့တယ်။ဟောအပွားကြီးကြံခဲ့ဆိုကျွန်တော်စိတ်ပူနေပြီကိုလာလာရက်20ဆိုပြီးလာတာအခုကျွန်တော်3လနီးပါးလောက်ရှိတော့မယ်ကိုအဲ့ဒါကြောင့်အရန်စိတ်ပူနေပြီကျွန်တော်လည်းအရန်ပြန်နေနေပါပြီလို့ကျွန်တော်တို့အိမ်ပြန်ဖို့အတွက်အစီအစဉ်လေးဘယ်လိုရမလဲပေါ့အဲ့ဒါလေးပဲကူညီသွေးစေချင်ပါတယ်
ခုချိန်ထိတော့အိမ်ပြန်ရဖို့လမ်းမမြင်သေးပဲမျောလင့်ချက်ကင်းမဲ့နေရတယ်လို့မတ်တီသာဆိုးကညှိတွားပါတယ
်။လမ်းကပြောင်းနေပါတယ်အိမ်ပြန်ဖို့ကိုကျွန်တော်တို့ဘယ်တော့ပြန်ရမှန်းမသိပါဘူး။တားပြန်ကျင်နေငိုတစ်ခိုက်ဆိုင်ငိုလိုက်ရည်လည်းအဲ့လိုကိုဖြစ်နေပေါ့နော်စိတ်ငြိမ်လို့။ဖုန်းနေဆက်ကြတယ်ပြီးရင်ငိုကြတယ်ပေါ့နော်ကျွန်တော်တို့ဒီလိုပါပဲဘယ်နှခေါက်တောင်ငိုပြီးနေပြီလည်းမသိအိမ်လည်းမရောက်နိုင်ဘူးကျွန်တော်လည်းတမီးတယောက်ရှိတယ်အိမ်မှာလေကျွန်တော်နှစ်လအတွက်ပဲဆိုပြီးလာတာ
။ဒီပေါ်နိုင်ငံမှာပြိမိနေတဲ့မြန်မာနိုင်ငံသား13ယောက်ရှိနေပါတယ်။ကတ်မန်ဒူမြို့တော်လမ်းမတွေမှာတော့လူသူကင်းမဲ့နေပြီးစားတောက်ကုန်ရောင်းတဲ့ဈေးဆိုင်တချို့သာဖွင့်ပါတယ်။လူဦးရေ28တန်းကျော်ရှိတဲ့နီပေါ်နိုင်ငံမှာကုကြံတီကိုဗစ်ကူးစက်ထားသူပေါင်း916ယောက်ရှိပြီး3ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။